အီရန်နိုင်ငံတီရန်မြို့တော်ကအမေရိကန်တပ်ရုံးကိုဆုံးရောက်အီရန်ကျောင်းသားတွေဝင်ရောက်စီးနင်းသိမ်းပိုက်ခဲ့တဲ့နေ့အနှစ်40ပြည့်မြောက်ခဲ့တဲ့နေ့မှာပဲအီရန်တို့ကယူရေနီယံတန့်စင်မှုအရှိန်အမြင့်လှုပ်ဆောင်နေတယ်လို့ကြေညာခဲ့ပါတယ်။အီရန်ရဲ့အနုပြည်စွမ်းရဲ့ဖွဲ့ကြီးကအဲလီအက်ဘာစတလီဟီကအီရန်တို့အနေနဲ့ဒါဇင်ပေါင်းများစွာရှိတဲ့အစ်မြင့်ဗဟိုကာခွာစက်တွေနဲ့နျူကလ িয়ার ဆဲဝန်ကိုလက်ပတ်နေကြောင်းထုတ်ပေါ်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါ2015ခုနှစ်ကအီရန်နဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေအကြားချုပ်ဆိုထားတဲ့သဘောတူညီချက်မှာပါဝင်တဲ့ကန့်သက်ချက်တွေကိုကြော်လွန်လှုပ်ဆောင်တာလည်းဖြစ်ပါတယ်ဒီပြညာချက်ကိုအမေရိကန်စစ်မြေအရာရှိတူကအီရန်ဟာနျူကလ িয়ার နဲ့ဆက်လက်ချင်းချောက်အကြိုက်ကင်နေတာဖြစ်ပြီးဒီကိစ္စအတွက်ပူပန်နေတဲ့ဥရောပနိုင်ငံတွေစီကလည်းလိုက်ရောချက်တွေရရှိအောင်ကြိုးပမ်းနေတာဖြစ်တယ်လို့လည်းပြောကြပါတယ်အီရန်ရဲ့ပြညာချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စကိုကျွန်တော်တို့ကြည့်နေကြအောင် VOA ကိုပြောကြခဲ့ပါတယ်အီရန်နျူကလ িয়ার ကြီးကဆာလီဟီရဲ့ပြောကြချက်မှာအီရန်ဟာ IR1 အမျိုးအစားထက်ယူရိုနီယံတပ်ဆင်မှုကိုပိုပြီးလုပ်နိုင်တဲ့ IR6 အမျိုးအစားဗဟိုကာဝါစက်တွေကိုအသုံးပြုနေပြီလို့ဆိုပါတယ်2015ခုနှစ်သဘောတူညီချက်အရ IRI1 အမျိုးအစားကိုသာအသုံးပြုဖို့ခွင့်ပြုထားခဲ့တာဖြစ်ပါတယ်ခင်ဗျ